ကယားပြည်နယ်ဒေသခေါ်ကယင်းဤဒေသဒီမော့ဆုံမြို့နယ်ဇရက်ဖြူရွာနာမှာအယက်သားခီးတွေတင်ဆောင်လာတဲ့ကားတစီးမိုင်းနစ်မိပြီးပောက်ကွဲပျက်စီးမှုမှာလူ၄ဦးသေဆုံးပြီး၂ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိထားတယ်လို့ဒေသခံပရဟိတအသင်းကပြောပါရယ်။ကယားပြည်နယ်အတွင်းအခုလိုမိုင်းနစ်လို့ထိခိုက်သေဆုံးမှုတွေမကြာခဏဖြစ်ပွားနေတာမို့လဲအသွားလာတတိထားကြဖို့ပရဟိတအသင်းနဲ့ကာကွယ်ရေးအဖွဲ့တွေကတတိပေးနေပါရယ်။ဒီကြောင့်တတင်းပေးဖို့ချက်ကိုကိုသားညုံကပြောပြပေးမှာပါရှင်
။ဖေဖော်ဝါရီ6ရက်နေ့မနေ့မိုးလဲပိုင်း2နာရီလောက်ကဒမော့ဆိုးမြို့နယ်ဇရက်ဖြူရွာနာမှာခီးသည်တင်ကားတစ်စင်းမိုင်းနစ်မိပောက်ကွဲရာကြောင့်လူ၄ဦးပွဲချင်းပြီးတော့သေဆုံးပြီးတော့ကျန်တဲ့ဦးကပြင်းထန်ဒဏ်ရာရရှိတယ်လို့ရွှေလွိုက်ကော်ပရိုက်တာသင်ဒုတိယဥက္ကဋ္ဌဦးအောင်မိုးမြင့်က view ကိုပြောပါတယ
်။သွားတာနှစ်စီးပေါ့။အရှိတစီးရတာမှမပြေ။နောက်စီးရအနောက်စီးကမှပေါက်သွားတာပေါ့။ဒဏ်ရာရတာကသူကကြားလိုက်6ရောက်ပြ။6ရောက်မှာလေဦးတည်ရဲ့9ဦးဒဏ်ရာရပေါ့။9ဦးကဒဏ်ရာ9ဦးကလည်းလောလောဆယ်ဆေးရမှာအချိန်ကမကောင်းလို့သိရတယ်ပေါ့
။လွိုက်ကော်ကနေပြီးတော့မော်ချီဘက်ကိုအလုတ်သွားလုံးမဲ့ခီးသည်တွေကိုတင်ဆောင်လာတဲ့အဲ့ဒီ border ဟာတမောဆုမြို့နယ်ဇရက်ဖြူရွာနာမှာမိုင်းနှင်းမိပေါက်ကွဲခဲ့တာပါ။တိကျတဲ့သုံးသူတွေကိုအတော်လေးကိုစူးစူးဝါးဝါးတွေ့ရတယ်လို့ပရိုက်တာသင်းရဲ့ဒုတိယဥက္ကဋ္ဌဦးအောင်မိုးမြင့်ကပြောပါတယ်
။ကိုဆေးရုံတက်နေတဲ့လူတွေကတော့တွင်းပိုင်းမှာပေါ့။နောက်ကျောတို့ပေါင်တို့ခြေလက်တွေအဲ့လိုပဲထိထားတယ်ဟိုအကြီးမိုင်းထိမျိုးပြက်ပြက်ထွက်ထွက်မျိုးမရှိဘူးပေါ့။သူတို့ကကျတော့များတော့များတယ်ရန်စားထိစားစင်ဟန်းများတာများတယ်ပေါ့။ကျွန်တော်တွေ့ဝါးတဲ့လူတွေကကျတော့အပြစ်ဟိုဟာတွေကတော်တော်ဆိုးတယ်ခြေပြက်လက်ပြက်တွေကောင်းပြက်တွေပေါ့။ဒါကြောင့်ကျွန်တော်ရေမောင်းဆိုရင်တော့ခေါင်းနောက်တစ်ချမ်းပဲပါတယ်ရှိမရှိတော့လည်းမရှိတော့ခဏကိုပဲကျက်တာပေါ့။ကားတော့တော်တော်လေးပုံပြန်ယူရတယ်တစားစီဖြစ်သွားတာအဝေးကြီးလွင့်သွားတယ်ကောင်းနေအောင်ခဏကိုရ
ပြီးခဲ့တဲ့သတင်းပတ်တွေတွင်ကလည်းအဲ့ဒီလမ်းပိုင်းမှာကားစင်းမိုင်းနှိမ့်ပောက်ကွဲတဲ့ဖြစ်စဉ်ရှိခဲ့ပါတယ်ဒါပေမဲ့လူအသေးပြောက်မရှိဘူးလို့သိရပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကလေးကဇရက်ဖြူရွာအနီးတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်ပိုင်းရင်သွာလာတွေနေသွားပါတယ်တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေဟာဆစ်လက်ချံပစ္စည်းတွေမီးမြှုပ်မိုင်းတွေရှိနေတာကြောင့်အရသာပြည်သူတွေအနေနဲ့အသွာလာတိချကူးဆိုက်ဖို့ကိုလည်းပရိုက်တာတင်ကတိုက်တွန်းပါတယ်အခုထိခိုက်တဲ့မြေမြုံမိုင်းကိုဘယ်ဖွဲ့ကထောင်ထားလဲဆိုတာကိုတော့ VOA ကတိကျကျစုံစမ်းလို့မရသေးပါဘူးစစ်ကောင်စီတပ်တွေဟာကြားနယ်တစ်ခွင်မှာစစ်ကြောင်းထိုးသွာလာလှုပ်ရှားနေပြီးတော့သူရဲ့စစ်ကြောင်းစင်တက်ဆွဲနေထိုင်ခဲ့တဲ့နေရာတိုင်းမှာမိုင်းတွေထောင်ထားခဲ့တာလို့ဒေသခံတွေနဲ့ KNDF အမျိုးသားများကကွယ်ရေးတပ် KNDF က VOA ကိုပြောဆိုထားပါတယ်အခုဖြစ်စဉ်အပေါ်မှာစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးမြေမြုံမိုင်းတွေအတိအကျမရှင်းနိုင်သေးတာကြောင့်တိုက်ပွဲစုံ area ဘက်ကိုသွာလာသတိထားသွာလာကြဖို့ကင်းဒီအမျိုးသားများကကွယ်တက် KNDF တာဝန်ခံတူက view ကိုပြောပါရယ
်မိုင်းတွေကအများကြီးတယ်เนาะကျွန်တော်တို့လည်းစိုက်စီးတဲ့မိုင်းလိုက်ဖော်တာမျိုးလည်းမရှိဘူးပါလေသိသိတဲ့အနေထားမျိုးမှာအချိန်ကြီးအနေဖြစ်နေတော့တို့လည်းတည်တယ်ကျွန်တော်တို့ကလည်းတိအမြဲတည်နေပါတော့เนาะအဲ့လိုစစ်ကောင်စီတက်ဆွဲသွားတဲ့နေရာမျိုးတွေတော့သွားဒီစိုက်ပွဲစုံတွေပါတော့စိုက်ပွဲနဲ့နေရာညာမျိုးတွေမှာမသွားလာကြဖို့နေနဲ့ပြောတာမျိုးရှိတယ်
တဲ့ပေါ်ရပြင်ထန်ခဲ့တဲ့ Lycor, Demosu, Pruso ဒေသတွေဟာမြေမြုပ်မိုင်းအန္တရာယ်အများဆုံးနေရာတွေဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ